ရုရှားနိုင်ငံမှာမငြိမ်သက်ဖြစ်နေတဲ့ကော့ကေးဆက်မြောက်ပိုင်းဒေသနာတောင်ပိုင်းမြို့လေးဖြစ်တဲ့ဖော်ဂိုဂရက်ကဗူဒါယုံတို့ကမှအမျိုးသမီးဒေကန်ဘုံခွဲသူတူကဘုံဖောက်ခွဲတိုက်ခိုက်တဲ့အတွက်လူ73ယောက်ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရသွားတယ်လို့ရုရှားတောင်ပိုင်းအာဏာပိုင်တွေကပြောပါတယ်။အခြေအနေအရဆက်ပြီးပြောင်းလဲနေတာနဲ့အမျှသေဆုံးဒဏ်ရာရသူအစီအတွက်ပြောင်းသွားနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖောက်ခွဲမှုဟာတနင်္လာနေ့အစောပိုင်းကဗူဒါယုံထဲမှာဖြစ်ခဲ့တာလို့သတင်းတွေကပြောပါတယ်။ပင်လယ်နဲ့မြို့ဖြစ်တဲ့ဆူချီမှာဆောင်းအဒီအိုလံပစ်အားကစားပြိုင်ပွဲကျင်းပဖို့တရင်ပတ်အနေနဲ့လို့မှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာပါ။အော်တိုဘာလ27ရက်နေ့လုံးကဖော်ဂိုဂရက်မြို့မှာပဲအမျိုးသမီးဒေကန်ဘုံခွဲသူတူရဲ့လက်ချက်ကြောင့်လူ9ဦးသေဆုံးပြီး30လောက်ဒဏ်ရာရခဲ့ပါတယ်။အဒီကန်ဘုံခွဲသူဟာရုရှားနိုင်ငံမှာမွတ်စလင်အများစုနေထိုင်ရာဒေသဖြစ်တဲ့ကော့ကေးဆက်စ်မြောက်ပိုင်းဒါဂစ်စတန်ဒေသကအသက်30အရွယ်အမျိုးသမီးတူဖြစ်တယ်လို့ရုရှားစုံစမ်းရေးကော်မရှင်ကဖော်ထုတ်ခဲ့ပါတယ်။